တရုတ်နိုင်ငံမှာဖြစ်ပွားနေတဲ့အသက်ရှူလမ်းကြောင်းဆိုင်ရာ Human Metapneumo Virus လို့ခေါ်တဲ့ HMPV Virus ကူးစက်ပြန့်ပွားနေရတဲ့ပတ်သက်ပြီးတော့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့နဲ့ဆက်သွယ်ဆောင်ရွက်နေကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်ယောဂါကူးစက်ခံရသူတရုတ်နိုင်ငံသားတွေနဲ့နိုင်ငံသားတွေကိုတရုတ်အစိုးရကကျန်းမာရေးစောင့်ရှောက်ကုသမှုပေးနေကြောင်းလဲဒီကနေ့ကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းသတင်းတောက်တွေရဲ့မိကွန်းကို WHO ကပြန်လည်ဖြေကြားသွားပါတယ် HMPV virus ဟာယောဂါပိုအသင့်မဟုတ်ပဲလူတွေမှာကူးစက်ဖြစ်ပွားလာတာအနှစ်60ကျော်ရှိပြီလို့လည်းသူကပြောပါတယ်တရုတ်နိုင်ငံယောဂါထိန်းချုပ်ရေးနဲ့တာစီရေးဌာနရဲ့အစီရင်ခံစာအရတရုတ်နိုင်ငံမြောက်ပိုင်းမှာလိုပဲတခြားဒေသတွေမှာလည်း HMPV virus ဆက်လက်ကူးစက်ခံရသူအများအပြားရှိနေတယ်လို့ဆိုပါရယ်။ဒါပေမဲ့ဒီ virus ဟာကျန်းမာရေးကောင်းမွန်သူတယောက်တည်းဆိုရင်လူခန္ဓာရဲ့ကိုယ်ခံအားခုခံကာကွယ်တားဆီးစနစ်ကနေအလိုအလျောက်တိုက်ဖျက်နိုင်ကြောင်းလည်းဆိုထားပါရယ်။တရုတ်နိုင်ငံမှာလူများပြားကျန်းမာရေးဌာနနဲ့စီးကမ်းတွေမှာယောဂကုသမှုခံယူနေတဲ့ video တွေထွက်ပေါ်လာပြီးတဲ့နောက်ပိုင်း HMPV virus နဲ့ပတ်သက်လို့အာရှနိုင်ငံတွေကလည်းအနီးကပ်စောင့်ကြည့်နေကြပါရယ်။ယောဂကူးစက်မှုနဲ့ပတ်သက်ပြီးတရုတ်ကျန်းမာရေးအာဏာပိုင်တွေနဲ့ဆက်သွယ်ဆောင်ရွက်နေကြောင်းနဲ့ပုံမှန်မဟုတ်တဲ့အလွန်အကျွံကူးစက်ပြန့်ပွားရေးဆိုတာမျိုးမတွေ့ရကြောင်းလည်း WHO ဘက်ကပြောထားပါတယ်ရှင်။